ကိုင်းတိုင်းတဲ့ကရွှေဘို KI ဝက်လက်မြို့နယ်ကကျေးရွာတချို့ကိုစစ်ကောင်စီတပ်ကအနေနဲ့ရှင်းနေတာမှာနေအိမ်တချို့မိရှုခံရပြီးအရသားတိုက်ဆုံမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝန်းတုံမြို့နယ်ကကျေးရွာ၉ရွာလဲမိရှုခံရပြီးကျေးရွာသား၂000ခွဲလောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။စကိုင်းတိုင်းတွင်းကစစ်ပြေးဒုက္ခတွေတဲ့အချိန်ကြီးရန်ကုန်ကပေးပို့လာတဲ့တင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းဝက်လက်မြို့နယ်တွေကကျေးရွာတချို့စီကိုစစ်ကောင်စီတပ်တွေဟာမနေ့ဧပြီလ24ရက်ညကတည်းကဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရုံးမင်ကုန်းကျေးရွာမှာတော့လူငယ်2ဦးအသက်ခံရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပြပါတယ်
။မနေ့ကကာကရီအင်းကအလုံးကြီးနဲ့စစ်ကောင်စားထိုးတယ်တစ်ဆိုင်ကျေးရွာကိုမီးရှို့တယ်အခုချိန်မှာရုံးမင်ကုန်းကြီးရောမင်းညာစီကောင်းစားတော့နော်ကိုတို့ခွဲတဲ့ဒီကင်းကိုတိတ်ဆောင်နေတယ်အင်းကတော်တော်များတယ်အခုရုံးမင်ကုန်းကိုမီးရှို့နေတယ်မင်းညာဖမ်းပြီးတဲ့တနေ၃ယောက်ကတယောက်ကတော့ဒီလိုနဲ့ထွက်ပြီးတော့လွတ်သွားတယ်နှစ်ယောက်ကတော့အသက်ခံရတယ်အခုကမီးရှို့နေတယ်ဖြစ်နေတယ်ဒီဘက်ကအင်းအားကအခုတို့မန်လီမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာလာပြီးမှအဲ့ဒါရှေးမကားကိုတင်းမုန်းနေသူအင်းအားကခမကြီး၃ယောက်ကို
ကျုံမင်ကုံကျေးရွာနဲ့တစ်စိတ်ကျေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးကဘလောက်ထိရှိနေလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ခပ်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့နေအိမ်တွေစီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံပြည်သူတို့ကပြောပါတယ်
။ဒေသခံတွေကတော့မင်းရတဲ့ရွာကြီးချုပ်ချက်တွေအကုန်လုံးကြီးတယ်သူတို့စောက်ဝင်လာတဲ့လက်နေကြီးနဲ့အကုန်ပြန်ပြစ်တော့တယ်အပေါ်ကထွက်ပြေးတိမ်းရှောင်နေကြရတယ်ကျော်ရည်ဒီမှာဘုံပြန့်နှံ့နေတယ်ဗျ။အရင်တုန်းကတခါဝင်နေတဲ့အဲဒီကတော့မီးရှို့အင်းကြီးဟိုဆရာသူတို့လိုချင်တာလည်းရှားဖြစ်ပြီးအခုကဘာဖြစ်ကြောင်းမှမရှိဘူးဟိုတော့မဖြစ်သေးတဲ့ကိုသူတို့ကအခုကတက်တက်ကိုစကြောင်းထုတ်ပြောလာပြီးမီးရှို့
စကိုင်းတိုင်းဝက်လက်မြနေတဲ့ကကျေးရွာလေးစီကိုစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်တာနောက်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာနှစ်ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုတွေမရှိဘဲစစ်ကောင်စီဘက်ကဝင်ရောက်စီးနင်းတာလို့ဒေသခံတွေကပြောပါတယ်လူခွေရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်းရင်းအရာစကိုင်းတိုင်းဝက်လက်မြနေတဲ့မှာ2021ခုနှစ်မေလကနေစပြီးအခု2022ခုနှစ်ဧပြီလဒုတိယပတ်အထိမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးပေါင်းက300မိဘအထိရှိထားပါတယ်။ဒါကတော့ဝက်လက်မြနေတဲ့အခြေအနေဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းတုံနဲ့ကောလင်းကျမှာတော့ဝင်းတုံမြို့အပိုင်းစိန်လေရွာနီးမှာလည်းဧပြီလ22ရက်နဲ့23ရက်ဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။အဲဒီနောက်မှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အနီးရွာကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်ပြီးတော့စစ်ကောင်စီကနေအိမ်တွေကိုမီးရှို့ခံလိုက်ရတဲ့အတွက်အနီးနားကျေးရွာ40မိဘကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဝင်းတို့ဒေသခံတူကပြောပြပါတယ
်စိတ်နေတာကိုပထမအကြိုးချုပ်တယ်ပြီးတော့တပြေးတာရှမ်းစုအုတ်ရှိခုံတပ်ပေါက်ခုံအလေခုံနဲ့အောင်ကုန်းအပါဝင်ကျောင်းအကုန်လုံးကိုမရှုပ်ခဲ့တယ်ညသူတို့တွေကဟုတ်ကဲ့ချင်းရောက်ကိုးရွာကြဟုတ်ကဲ့ဒုက္ခတွေကတော့အခုကြာပေါင်းလဲဝင်းတို့မျိုးနဲ့ဆောင်ကျမ်းမှာရှိရွာပေါင်း40မိသားစုအဲ့စစ်အခုထပ်ပြီးတင်းဆောင်နေရတယ်ပေါ့နော်အဲ့တော့စစ်ဒေးရှောက်ပြည်သူပေါင်း15,000ခန့်တူလာပြီဗျ
အခုလိုမီးရှို့ခံရတာဟာဝင်းတုံမြို့နယ်ထဲမှာပထမဆုံးမီးရှို့ခံရတာဖြစ်ပါတယ်။မီးရှို့ခံရတဲ့ကျေးရွာ၉ရွာကနေအိမ်ဘလောက်လောင်ကျွမ်းသွားတယ်လဲဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဧပြီလ25ရက်နေ့မှာလဲဝင်းတုံမြို့နယ်အလုံးတောင်အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီလိုနေအိမ်တွေမီးရှို့ခံရတာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တဆုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းထပ်ပိုင်းဖြစ်တဲ့ဝန်းတို့ကော်လင်ပင်လယ်ဘူးစားတဲ့မြို့တွေကိုအင်တာနက်တွေဖြတ်တောက်ထားတာလက်နဲ့ချီပြီးကြာမြင့်နေပြီးတယ်လီဖုန်းဆက်သွယ်မှုတွေမှာလည်းအခက်အခဲတွေရှိနေပါတယ်ရှင်။